COVID-19 ရောဂါဇင်းမီကိုလေ့လာစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကျွမ်းကျင်သူပညာရှင်တွေကိုရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဝူဟန်မြို့ကိုဆေးလွှတ်မဲ့အစီအစဉ်အတွက်စစ်ဆေးညှိနှိုင်းမှုတွေလှုပ်ဆောင်နေစေလို့တရုတ်နိုင်ငံကပြောပါတယ်။နိုင်ငံတကာကျွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့ကိုနိုင်ငံတွင်းဝင်ရောက်ခွင့်ခွင့်ပြုချက်ပေးဖို့တရုတ်တွဘက်ကပြက်ကွက်နေတဲ့အပေါ်မှာစိတ်ပြက်မိတယ်လို့အင်ကာနီတုံးက WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့ရဲအတိအကျသတ်မှတ်ဖို့နှစ်ဖက်ညှိနှိုင်းနေစေဖြစ်ပြီး WHO အနေနဲ့နားလည်မှုလွှဲနေတာဖြစ်တယ်လို့လည်းပြောပါတယ်။
我从媒体的报道和你们今天的关心呢当中啊，
这些媒体啊，我们普遍理解了个高级差异性。WHO 呢，只有那个人家拿来我们乱码那点表彰，上面那个表格的了。WHO 呢 ，Mr. Tedros 在德波塔面过来拿来奖，古那个那个专业度比较显著的呢。只有那个马龙安先生那个 CPP 超级目标路上来目对，第一次来对个那不是喽，虽然你来那些表彰，只有那个人家以文件查那表格呀，我从人家不留那个表白。ကျွမ်းကျင်သူပညာရှင်တွေလာရောက်မဲ့အချိန်နဲ့တခြားအသေးစိတ်အချက်လက်တွေကိုညှိနှိုင်းပြီးရင်ဆုံးဖြတ်ချက်တွေကိုတစ်တော်တဲ့ဆက်စပ်ရေးလမ်းကြောင်းကနေပြောဆိုသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။